Welcome to the Voice of America in Burmese.
mingla ba shin 2019 khu ne august 18 ye jada bari ni nyat ni 6 nai kwe ga ni 9 nai thi season 2 go american piran su myo washington dc ga ni tai yai thau le ni ba bi line do meter 16 19 ne 25 ro ga ni phan yun na sin nai ma le shin jama khwa nyu ba shin akhu nyat ni gen season 2 ta win yu ba me
mingla ba shin jama khin myu thui ba virginia pi ne charlotte bay myo ma phit kae de twei thwat tan yu achan phat sana pya mu ne patat lo tu ye mat chat saka ko tadin media ri ne we ban thuri ga talwe kaw yu ni cha de lo tamara trump ga di ni thaman phit tin pyo so lai par de myo korea a yin ne patat lo ga ro di american ga si a ya tou pyan yee yu me so yin taw korea naing ngan ne a yin hni nai khwin pyu cha ya yu go american tamara ga a ma khan pyo cha tha de a chaung di ni taw korea tamara ga pyo par de di lo thait tan yauk data ri ne naing ngan da ga tadin ni go ro ko yan nai ne a tu pyo pya pe ba ma shin
အခုညနေခင်းသတင်းဆောင်မတွေထဲမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌလည်းဖြစ်အငိမ့်စားတက်မတော့အရာရှိကြီးတယောက်လည်းဖြစ်တဲ့ဦးအောင်ရွှေရဲ့နောက်ဆုံးခီးစဉ်မှာဒေါက်ဆန်းစုကြည်ပါရီပြောသွားခဲ့ပါသလဲ
ဒီနေ့30ရက်နေ့တော့မှာဘဘဦးအောင်ရွှေက၈ရက်နေတော့ဒီဒီမာရီနဲ့ကြောက်ခဲ့တာလည်းပါတယ်၄ရက်နေတော့ဒီမာရီကိုထောက်ခံခဲ့တာအပေးရတာ
ဒေါက်ဆန်းစုကြည်ရဲ့အမတ်တရားစကားနဲ့အတူနားဆင်ရဖို့ရှိသလိုနိုင်ငံတကာသတင်းလွှာတွေထဲမှာတော့ဗာဂျီးနီးယားပြည်နယ်အတွင်းသွေးထွက်တန်ရုံမှုပေါ်သမ္မတထရန့်ရဲ့နှစ်ဖက်စလုံးအပေါ်ပစ်ဖို့မှတ်ချက်စကားပေါ်ဝေဖန်မှုနဲ့အတူကနေဒါ၊မက္ကဆီကိုနဲ့အမေရိကန်တို့ကြားနှစ်ပေါင်း20ဝန်းကျင်ရှိလာတဲ့ NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်ကိုသမ္မတကဖျက်သိမ်းဖို့ပြောတဲ့အပေါ်မှာသုံးသပ်ချက်တွေကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရနိုင်တို့ကကြေညာပါမယ်ရှင်။
Virginia ပြည်နယ် Charlotte Bay မြို့မှာပြီးခဲ့တဲ့သတင်းဘက်ကဖြစ်ပွားခဲ့တဲ့သွေးထွက်တန်ယူအကျဉ်းဖက်ဆန္ဒပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မချက်စကားကိုတလွဲကောက်ပြီးတော့ဖော်ပြနေကြတယ်လို့ဆိုပြီးသတင်းမီဒီယာတွေနဲ့ဒီ Republican အထက်လွှတ်တော်အမတ် Lindsey Graham ကိုပါသမ္မတ Donald Trump ကဒီကနေ့သူ့ရဲ့ Twitter စာမျက်နှာပေါ်မှာဝေဖန်ရေးသားလိုက်ပါတယ်လူသေးဆုံးတဲ့အထိဒီအကျန်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစောပိုင်းစနေနေ့မှာသမ္မတကဗတ်အားလုံးကိုပြစ်တင်ပြောဆိုလိုက်ပြီးတော့အဲ့ဒီနောက်တနင်္လာနေ့မှာတော့မတိမငိမ်ဖြစ်အောင်လုပ်ခဲ့တဲ့နာဇီလက်သက်တွေ KKK လှုပ်ရှားသူတွေနဲ့လူပြိုကြီးစိုးရေးဝါဒီတွေကိုရှုံချပါတယ်။ဒါပေမဲ့တခါနောက်တနေ့အင်္ဂါနေ့မှာတော့အစောပိုင်းသူဝေဖန်ခဲ့တဲ့အတိုင်းပဲလူပြိုကြီးစိုးရေးဝါဒီဆန္ဒပြသူတွေကိုရောတံပြန်ဆန္ဒပြသူတွေကိုပါပြစ်တင်ဝေဖန်လိုက်ပြန်တာပါ။ပြည်ခရီးသတင်းပတ်ကုံတုံးကဒီလူပြူကြီးဆိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြနေကြတဲ့လူအုပ်ထဲကနာစီလက်တစ်တူကကားနဲ့ဒီအချိန်နဲ့မောင်းဝင်တိုက်တာကြောင့်မလို့အသက်32နှစ်အရွယ်ဟေသာဟီယာသေဆုံးပြီးတော့နောက်ထပ်19ယောက်ထိခိုက်ဒဏ်ရာရခဲ့တာပါဒီဖြစ်နဲ့ပတ်သက်ပြီးတော့သမ္မတရဲ့မှတ်ချက်စကားကိုဩစာကြီးမာတဲ့ Republican နဲ့ Democrat အမတ်တွေအပြင်စီးပွားရေးခေါင်းဆောင်တွေစစ်ဘက်ထိတ်တန့်အရာရှိတွေကလည်းဝေဖန်ခဲ့ကြပါတယ်ဒီလိုဝေဖန်သူတွေကတဦးဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Lindsey Graham ကိုသမ္မတကဗိုလ်ထုနေတုန်းကဝေဖန်လာမှာတော့ Mr. Graham ဟာ American ပြည်သူတွေစိတ်သက်သာရာရအောင်မဖြောင့်ဖျားပဲသွေးကွဲအောင်လုပ်နေတယ်လို့ဆိုပါရယ် Charlotte Bay မှာဆန္ဒပြခဲ့ကြတဲ့လူပြူကြီးစိုးရေးဝါဒီတွေနဲ့ကွယ်လွန်သွားတဲ့ Miss Hea ကိုတံပြန်ဆန္ဒ Miss Hea လိုမျိုးဒီတံပြန်ဆန္ဒပြကြတဲ့သူတွေကိုသမ္မတကဒဏ်တူထားပြီးတော့နှိုင်းယှဉ်ပြောတာကတော့မကောင်းဘူးလို့ Graham ကသမ္မတကိုဝေဖန်ခဲ့တာဖြစ်ပါရယ်ရှင်
လုံးရဲ့တစ်ဖက်လောက်ကနာဇီထောက်ခံသူတို့ကကားနဲ့တိုက်ပြီးတက်ခံလာရတဲ့အမျိုးသမီးအတွက်ဖျောင်းနိုင်ထွန်ဝတ်ပြုဆူတောင်းပွဲကိုအမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ် Charlottesville မြို့မှာဗုဒ္ဓနေ့ညကကျင်းပခဲ့ပြီးတော့လူရာပေါင်းများစွာပါဝင်ဆင်နွှဲခဲ့ကြပါတယ်။လူပြူကြီးစိုးရေးဝါဒီတွေရဲ့လူလူစုဝေးမှုကိုလူရာပေါင်းများစွာကတံပြန်ဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်းသေဆုံးသွားခဲ့တဲ့ Heather Hea အမတ်တရဝတ်ပြုဆူတောင်းပွဲအတွင်းမှာသူတို့ရဲ့သဘောထားဆန္ဒတွေကိုထုတ်ဖော်ခဲ့ကြပါတယ်။လူပြူကြီးစိုးရေးဝါဒီတွေကိုတံပြန်ဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်းအတော်များများလဲဒဏ်ရာရသွားခဲ့ကြပါတယ်။ Heather Hea အနေနဲ့မုံတရားကိုချုပ်ငိမ့်စေချင်တာပါ။သူ့အနေနဲ့တော့အခုလိုဖြစ်နေတာတွေအားလုံးကိုရပ်တန့်ဖို့နဲ့တယောက်နဲ့တယောက်ခွင့်လွှတ်ကြဖို့လိုအပ်တယ်လို့သူမရဲ့ဖခင်ဖြစ်တဲ့ Mark Hea ကပြောပါတယ်။ဒီလိုဝမ်းနဲ့ဝေဟာဖြစ်စိုးကြီးနဲ့ပတ်သက်ပြီးတော့သမ္မတရဲ့မပြတ်သားတဲ့ပြောဆိုချက်တွေကြောင့်တယူသံအယူဆတွေပုံပြီးပြင်းထန်လာအောင်အားပေးသလိုဖြစ်နေတယ်လို့လည်းဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ် Tim Kaine ကဝတ်ပြုဆုတောင်းပွဲအပြီးမှာပြောကြားလိုက်ပါတယ်။ဒီပြဿနာမှာနှစ်ဖက်စလုံးကိုအပြစ်တင်တဲ့သမ္မတ Trump ရဲ့အငြင်းပွားစရာမှတ်ချက်နဲ့ပတ်သက်ပြီးတော့အထက်လွှတ်တော်အမတ် Tim Kaine ကညှိနှိုင်းပြီးပြောကြားခဲ့တာဖြစ်ပါတယ်။ဒီဝတ်ပြုဆုတောင်းပွဲမတိုင်ခင်မှာတော့သမ္မတ Trump က Heather Hea ဟာအမန်တကယ်ကိုထူးခြားတဲ့အမျိုးသမီးငယ်တစ်ဦးဖြစ်တယ်ဆိုပြီးတော့သူ့ရဲ့ Twitter ကနေအသိအမှတ်ပြုပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဘော့စတန်မြို့မှာ2013ခုနှစ်မာရသွန်အပြေးပြိုင်ပွဲဘုံခွဲတိုက်ခိုက်ခံရချိန်တုန်းကသေဆုံးခဲ့တဲ့အသက်အငယ်ဆုံးကလေးငယ်အတွက်အောက်မေ့ဂုဏ်ပြုတဲ့အနေနဲ့သူ့နာမည်နဲ့ကလေးကစားခွင့်ပန်းချီတစ်ခုကိုဘော့စတန်မြို့မှာစတင်ဆောင်လုပ်နေပါတယ်။ဘော့စတန်မာရသွန်ပြိုင်ပွဲဘုံခွဲတိုက်ခိုက်ခံရမှုမှာဆိုရင်တော့ဒီအမေရိကန်သမိုင်းမှာအဆိုးအဆုံးအချက်ဖက်တိုက်ခိုက်ခံရမှုတွေကတစ်ခုဖြစ်ပါတယ်။သေဆုံးသူတွေထဲမှာအသက်အငယ်ဆုံးဖြစ်တဲ့အသက်၈နှစ်အရွယ်မာတင်ရစ်ချယ်လို့နဲ့ကျဲနာမည်ကိုယူပြီးတော့ဒီပန်းချံစတင်ဆောက်လုပ်ဖို့အတွက်ပုံလူနေတုန်းကပနက်ချတဲ့အခမ်းအနားကိုအစိုးရအရာရှိတွေနဲ့အတူကလင်းငယ်တွေလည်းပါဝင်တက်ရောက်ကြပါတယ်။2013ခုနှစ်မာရသွန်အပြေးပြိုင်ပွဲပန်းဝင်တဲ့နေရာအနီးမှာဘုံနှလုံးပေါက်ကွဲခဲ့တာကြောင့်မာတင်နဲ့အတူနောက်ထပ်နှစ်ဦးသေဆုံးခဲ့ပြီးတော့လူ100ကျော်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။အခုဆောက်လုပ်မဲ့ကလေးကစားကွင်းဟာကလင်းငယ်တွေအားလုံးအတွက်တယောက်နဲ့တယောက်လေ့လာသင်ယူနိုင်မဲ့နေရာတစ်ခုနောက်အချင်းချင်းမလို့မုန်းထားမှုတွေမရှိဘဲပျော်ပျော်ပါးပါးကစားနိုင်မဲ့နေရာတစ်ခုဖြစ်လာလိမ့်မယ်လို့မာတင်ရဲ့ဖခင်ဖြစ်သူကပြောပါတယ်။ဘုံခွဲတိုက်ခိုက်မှုကိုကျူးလွန်ခဲ့ကြတဲ့ညီကို2ယောက်မှာ1ယောက်ကတော့အဲ့ဒီချိန်ကရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုအတွင်းမှာသေဆုံးခဲ့ပြီးနောက်တစ်ယောက်ကတော့ပြည်ထောင်စုအစိုးရအချင်းတောင်တစ်ခုမှာတည်တံစင်ချက်ချခံထားတာဖြစ်ပါတယ်ရှင်
။မြောက်အမေရိကတိုင်လွတ်လပ်စွာကုံတွယ်ရေးသဘောတူစာချုပ်ကိုပြည်ပြင်ပြောင်းလဲမှုတွေလှုပ်ဖို့အမေရိကန်၊မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကဆွေးနွေးညှိနှိုင်းမှုတွေကိုခြားသာရေးနေ့မှာဆက်လက်လှုပ်ဆောင်ခဲ့ကြပါတယ်။အမေရိကန်ရဲ့ကုံတွယ်ရေးလုံငွေပြမှုကိုရှော့ချနိုင်ဖို့တဲ့မြောက်အမေရိကတိုင်မှာထုတ်တဲ့ကားတွေနဲ့ဒေတာတွေမှာထုတ်လုပ်တဲ့ပစ္စည်းတွေကိုတိုးမြင့်အသုံးပြုဖို့အတွက်သဘောတူညီချက်တစ်ခုလုံးကိုပြင်ဆင်ဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer ကတောင်းဆိုပါတယ်။သမ္မတ Trump အနေနဲ့စာချုပ်မှာပါတဲ့အပိုက်တချို့ကိုအနေငယ်ပြင်တာတို့နောက်ထပ်အသစ်ထပ်တိုးတာတို့ကိုလှုပ်ဖို့စိတ်ဝင်စားဖို့ဆိုတာရှင်းအောင်ပြောချင်ပါတယ်။ NAFTA သဘောတူစာချုပ်ကိုအခြေခံအားဖြင့် American NAFTA သဘောတူစာချုပ်ကအခြေခံအားဖြင့် American အတော်များများကိုအောင်မြင်မှုမရစေဘဲကြီးမားတဲ့တိုးတက်ပြောင်းလဲမှုလှုပ်ဖို့လိုအပ်တယ်လို့ကျွန်တော်တို့အနေနဲ့ခန်းစားရတယ်ဆိုပြီးတော့သတင်းစာရှင်းလင်းပွဲအဖွဲ့မှာပဲသူကပြောကြားသွားတာဖြစ်ပါတယ်။1994ခုနှစ်ကချုပ်ဆိုခဲ့တဲ့ဒီသဘောတူစာချုပ်ကိုအမေရိကန်ကသဘောမကျတဲ့အတွက်အရှိရှောက်အကျိတ်နဲ့စိတ်သက်ဆွေးနွေးရမယ့်အရေးလက္ခဏာတွေတွေ့လာနေရပြီးတော့မက္ကဆီကိုကတော့ကြီးမားတဲ့ပြင်ဆင်မှုတွေလုပ်ဖို့မလိုအပ်ဘူးလို့ပြောလိုက်သလိုကနေဒါနိုင်ငံကလည်းစာချုပ်ကိုခင့်မိအောင်ပြန်လည်ရေးဆွဲဖို့ကိစ္စကကုန်သွယ်ရေးအပိုရှံတဲ့လူငွေပြမှုပေါ်မှာပဲမတည်သင့်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်ကနေကြာတာပြည်နေညနေခင်းဒေသတွင်းနဲ့နိုင်ငံခြားသတင်းတွေကိုတင်ပြပေးနေပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးကြီးစီစဉ်တဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့စီးရီးအရအရေးမယူခင်မှာတောင်ကိုရီးယားနိုင်ငံနဲ့အရင်နှိမ့်နိုင်ပြီးတော့ခွင့်ပြုချက်ရယူသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထက်လောင်းအာမခံပြောကြားခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါရယ်
။한반도에서의군사행동은우리대한민국만이결정할수있습니다.대한민국의동의없이누구도
ကိုရီးယားကျွန်းဆွယ်မှာစီးရီးအရအရေးယူတိုက်ခိုက်တာမျိုးကိုတောင်ကိုရီးယားအနေနဲ့သာဆုံးဖြတ်ရမှာဖြစ်ပြီးတောင်ကိုရီးယားရဲ့ခွင့်ပြုချက်မရဘဲဘယ်နိုင်ငံကမှစီးရီးအရအရေးယူဆောင်ရွက်တာမျိုးလုပ်လို့မရပါဘူး။မြောက်ကိုရီးယားအပေါ်တနည်းနည်းနဲ့အရေးယူဆောင်ရွက်တာမျိုးမလုပ်ခင်ကျွန်တော်တို့နဲ့သဘောတူညီမှုရယူပြီးအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်အကြောင်းကိုအမေရိကန်သမ္မတထရမ့်ကကတိပြုထားပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းပြောသွားတာပါ။အမေရိကန်နဲ့မြောက်ကိုရီးယားအကြားတစ်ဖက်နဲ့တစ်ဖက်တင်းမာမာပြောဆိုရာကနေတကယ့်စစ်ပွဲဖြစ်လာနိုင်တဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေချိန်မှာသမ္မတမွန်ကအဲ့ဒါလိုဒီကနေ့ပဲပြောကြားလိုက်တာပါတင်းမာနေတဲ့အခြေအနေတွေရောကြသွားရေးတန်တမာရေးအရဆောင်ရွက်တဲ့အနေနဲ့အထူးတန်တမာတူမြောက်ကိုရီးယားကိုဆစ်လွတ်ဖို့စဉ်းစားနေတယ်လို့လည်းသမ္မတကပြောပါတယ်အမေရိကန်ပိုင်ကွမ်ကျွန်းကိုဒုံးချင်နဲ့ပြစ်ခတ်မဲ့အစီအစဉ်ရွှေ့ဆိုင်တဲ့အကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကနေအင်္ဂါနေ့ကကြေညာခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအနေနဲ့အခုလိုအစီအစဉ်ကိုရွှေ့ဆိုင်တာဟာတိတ်ကိုညံ့အမျှော်မြင်ရှိပြီးစင်ကျင်သုံးသပ်ထားတဲ့ဆုံးဖြတ်ချက်ကိုချလိုက်တာပဲဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာပေါ်ထူးနေတဲ့ကရေးသားခဲ့ပါတယ်ရှင်
တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံအပေါ်မှာဖိအားတွေတိုးမြင့်ဖို့အရေးတကြီးလိုအပ်နေပြီလို့အမေရိကန်စစ်တပ်ချီးခဲကပြောလိုက်ပါတယ်။အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖို့ကတရုတ်နိုင်ငံဘေကျင်းမြို့မှာပြောကြားလိုက်တာဖြစ်ပြီးတော့အဲ့နောက်သူဟာဂျပန်နိုင်ငံကိုဒီကနေ့မှထွက်ခွာမှာဖြစ်ပါတယ်။တကယ်လို့တန်တမာရေးနီလန်းရမှာအောင်မြင်မှုဆိုရင်တော့အမေရိကန်အနေနဲ့စစ်ရေးနီလန်းကိုသုံးဖို့အတွက်အဆင်သင့်ဖြစ်နေပြီလို့ဗိုလ်ချုပ်ကြီးဒန်ဖို့ကတရုတ်စစ်ခေါင်းဆောင်တွေကိုပြောကြားခဲ့ကြောင်းအမေရိကန်စစ်တပ်ပြောခွင့်ရကပြောပါတယ်။ Napa Sunu Mutama Bojoji Danfo Natio Pidu Lumia Tamara Pudwe Uzi Jo Yong Chike Doga Sadoi Tomium Bogo the Botuni Sadoi Tomium Bo the Botuni Jaku Lama Yi to Gejabare. Tune American Nanganuha Nanganga Ne did that Diga Jare Kisaya Dina Pada Bido Nika Sasan Yi Sala Tashi Dama Pidelu Tioka Goi Wunita Naga Botuniga Tobia Netinja Jetema Piotavare.
Hong Kong Mana Town Sully Kunika, Democracy Town Sury, Sanapia Waji, Pipwagger and Sesapido, Lunga Tetua Losha to Joshua Wong to Nauta Tana Kans and Ugu. A young Druboma, Tamatari, Pitanugu, Piano Bido, Tigni Town and Didi Tamale Pare, Bigger Nitonga, Joshua Wong to Tana Kans on a Pier, now Luton, my people, Matilio, Usurio, Yuka Wema, and Nayabi Melu, Beta Cantare, Nathan Lorugu, Natal Sully Kunis, Septimala, Sanapia Warigo, Usamu, the Amu, Sue Muri Pi, our Loso Murine. ဖြစ်ရှိတယ်လို့ဆိုပြီးရဲရွာလူမှုလုပ်ငန်းတွေမှာတာဝန်ထမ်းရမယ်ဆိုပြီးတော့ဖြစ်တန်ချထားတာပါနောက်ထပ်လူငယ်တက်ကြွသူတူဦးဖြစ်တဲ့အဲလက်စ်ချောင်းကိုတော့စိုင်းရက်ထောင်တန်းသုံးဘက်ချမှတ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုခါမှာတော့ဒီပြီးခဲ့တဲ့နှစ်တုန်းကသူတို့ဘောချမှတ်ခဲ့တဲ့အဲ့ဒီပြစ်ဒဏ်တွေကိုထပ်တိုးပြီးတော့သူတို့အားလုံးကိုထောင်တန်းချမှတ်ဖို့ဒီနေ့တရားရုံးမ ဒီနေ့ကတော့ဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒီနေ့ပဲဒ
ဖျားဘူးခီးစဉ်ကိုလာရောက်ကြမဲ့ဖျားဘူးတွေကိုခွင့်ပြုဖို့အတွက်ကာတာနိုင်ငံနဲ့ထိဆက်နေတဲ့နယ်စပ်ဂိတ်ကိုဖွင့်ပေးဖို့ဆော်ဒီဘီယံကသဘောတူလိုက်တယ်လို့ဆော်ဒီဆိုရပိုင်မီဒီယာကပြောကြလိုက်ပါတယ်။ဆော်ဝါနယ်စပ်ဂိတ်ကိုဖွင့်ပေးလိုက်တဲ့အပြင်ကာတာနိုင်ငံကဖျားဘူးတွေလာအောင်နိုင်မှုအတွက်ဆော်ဒီအာရေဗျနိုင်ငံအနေနဲ့ကုန်ကြစည်ခံပြီးလေယာဉ်တွေဆစ်လွတ်ကောင်းဆစ်လွတ်နိုင်တယ်လို့ဆော်ဒီသတင်းအေဂျင်စီကကြေညာရေးနေမှာပြောကြလိုက်ပါတယ်။ဆော်ဒီရဲ့အင်ရှိဇာမင်းသားမိုဟာမက်ဘင်ဆာမန်နဲ့ကာတာတော်ဝင်မိသားစုဝင်ရှိတ်အဗ်ဒူလာဘင်အယ်လီအယ်သာနီတို့တွေ့ဆုံပြီးတဲ့နောက်မှာအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့အဲ့ဒီသတင်းကပြောပါတယ်။ဆော်ဒီနိုင်ငံအနေနဲ့ကာတာနိုင်ငံဒိုဟာကနေလေယာဉ်နဲ့လာတဲ့သူတွေကိုပဲဖျားဖို့ခွင့်ပြုသွားမှာဖြစ်တယ်လို့အစိုးရဘက်ကပြောခဲ့ပြီးဆော်ဒီနိုင်ငံဟာဒီကိစ္စမှာနိုင်ငံရေးတွေပါနေတယ်လို့ကာတာဘက်ကပြန်ပြီးတော့ဆွဆွဲခဲ့ပါတယ်။ကာတာနိုင်ငံကအကြမ်းဖက်သမားတွေကိုအထောက်ပံ့ပေးနေတယ်ဆိုပြီးတော့ဆော်ဒီ၊ဘာရိန်း၊အီဂျစ်နဲ့ UAE နိုင်ငံတွေကကာတာနဲ့ဂျွန်လာကစတင်ပြီးတော့ဆက်ဆံရေးဖက်တောက်လိုက်ပြီးကလေးကနှစ်နိုင်ငံကြားတန်တမာရေးအရာထိတိုက်တွေ့နေကြတာဖြစ်ပါတယ်။ဒီဆွဆွဲချက်ပေါ်မှာတော့ကာတာနိုင်ငံကညှင်းဆိုခဲ့ပါတယ်ခင်ဗျာ
။ကြာသပတင်းနေ့ညနေပိုင်းထိတ်တန့်ရနေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကြေညာပေးသွားတာပါရှင်။အခုသတင်းဆောင်ပါတွေကိုနားဆင်ကြရပါမယ်။စစ်မှန်တဲ့ဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်မမမတ်မတ်ရည်တည်ခဲ့တဲ့ကွယ်လွန်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဦးအောင်ရွှေကိုဂုဏ်ပြုရမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ဖို့ဝိုင်းဝန်းဆောင်ရွက်မယ်ဆိုတဲ့တန်ဋိဌာန်နဲ့ဂုဏ်ပြုကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပန်ကြားလိုက်ပါတယ်။ဒီကနေ့ရေဝေးတုတ်တံမှာကျင်းပတဲ့ဦးအောင်ရွှေရဲ့စာပနအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစီသူကအပြည့်အစုံပြောပြမှာပါရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရည်တည်ရေးအတွက်တင်မဟုတ်ပဲဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့သူဥက္ကဋ္ဌဟောင်းဦးအောင်ရွှေကိုပါတီကောင်းဆောင်ဟောင်းတဦးအနေနဲ့သာမကတမရတာဟောင်းတဦးဖြစ်ကောတာမတ်ကြီးဟောင်းတဦးအနေနဲ့ပါလေးစားဂုဏ်ပြုကြောင်းဦးအောင်ရွှေရဲ့ဇာပနာမှာဒေါန်ဆန်းစုကြည်ကပြောဆိုခဲ့တာပါ
ဒီနေ့30ကြီးလောက်မှာဘဘဦးအောင်ရွှေက600နှစ်တော့ဒီဘာရုံးနဲ့ကြောက်ခဲ့တာလည်းပါတယ်လေးရည်ကြီးတော့ဒီဘာရုံးကိုထောက်ခံခဲ့တာအပေးခဲ့တာလည်းပါတယ်ဒီချိန်လုံးမှာဘဘဦးအောင်ရွှေရဲ့စိတ်ကမှာဒီမိုကရေစီရရှိရေးဒီနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်တဲ့ရည်တည်ရေးအတွက်ကိုအနည်းပဲမမမမရှိရပါဘူး။ကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ရုံနဲ့ဒီနေ့ပြောအောင်ဖြစ်လို့ဘုံပြတဲ့အခါမှာပုဂ္ဂိုလ်ရုပ်ဦးနေနဲ့ဘုံပြရဖြစ်ပါတယ်။ကျမတို့ရရှိလေးမောင်ပြုနေတဲ့ဘုံပြတာဖြစ်ပါတယ်။ဒီတာမကြီးဟောင်းဦးနေတဲ့ဘုံပြတာဖြစ်ပါတယ်။သူရဲ့တော့ဒီမားရဲ့မြန်မာဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဟောင်းဒီမိုကရေစီလို့ရှာမှုခေါင်းဆောင်ကျိုးဦးနေနဲ့ကျွန်တော်ပြုပြတာဖြစ်ပါတယ်
ဦးအောင်ရွှေဟာ1986ခုနှစ်ဒေါန်ဆန်းစုကြည်နေရင်ကျေကျုပ်ကြခံရကြတဲ့နောက်ပိုင်းပါတီဥက္ကဋ္ဌတာဝန်ယူခဲ့သူဖြစ်ပါတယ်။အနေဒီဥက္ကဋ္ဌဟောင်းဦးအောင်ရွှေဟာကိုကျိုးအတွက်နာမည်ရဖို့အတွက်တွင်မဟုတ်ပဲတာဝန်တည်စိတ်နဲ့အများကျဆောင်ရွက်ခဲ့သူဖြစ်ဒေါန်ဆန်းစုကြည်ကချီးကျူးဂုဏ်ပြုခဲ့ပါတယ်။ ဒီ ကနေ့ ကျင်းပနဲ့ဦးအောင်ရွှေရဲ့ဇာပနအခမ်းအနားကိုဒေါန်ဆန်းစုကြည်အပြင်ဦးဝင်းထိန်လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရန်ကုန်တိုင်းနယ်မန္တလေးတိုင်းဝန်ကြီးချုပ်တွေအပြင်အနေဒီတာဝန်ရှိသူတွေနဲ့ပါတီဝင်အတော်များများလာရောက်ကာရဝပြုခဲ့ကြပါတယ်။ဦးအောင်ရွှေကိုဗကိုးတိုင်းတဲကုန်းမြို့မှာမွေးဖွားခဲ့ပြီးတော့1940မှာရန်ကုန်တက္ကသိုလ်ကနေအင်္ဂလိပ်စာနဲ့ဘွဲ့ရခဲ့ပါတယ်။ဦးအော စ်တပ်မတော်တွေမှာ1942ခုနှစ်ကနေ1945ခုနှစ်အထိအမှုထမ်းခဲ့သူဖြစ်ပြီးတော့လွတ်လပ်ရေးမော်ကွန်းဝင်ပထမအဆင့်စီတူဘွဲ့တရေစီတူဘွဲ့မော်ကွန်းဝင်ပထမအဆင့်ရရှိခဲ့သူဖြစ်ပါတယ်။1958အိမ်ဆောင်အစိုးရလက်ထက်မှာဗိုလ်မှူးချုပ်တာဝန်ထမ်းရွက်ခဲ့ပြီးတော့1962ခုနှစ်မှာတပ်မတော်ကအငြင်းစားပေးခြင်းခံခဲ့ရပြီးတဲ့နောက်1961ကနေ1985ခုနှစ်အထိဩစတြေးလျ၊နယူးဇီလန်၊အီဂျစ်ပြင်သစ်နဲ့စပိန်နိုင်ငံတွေမှာမြန်မာနိုင်ငံတာမတ်ကြီးတာဝန်ထမ်းဆောင်ခဲ့ပါတယ်။1988ဒီမိုကရေစီရေတော်ဝန်ကြီးမှာတမှုဟောင်းများအဖွဲ့မှာပါဝင်ခဲ့ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်တည်ထောင်မှာလည်းပါဝင်ခဲ့ပါတယ်။1990အထွေထွေရွေးကောက်ပွဲမှာမြန်ကုန်မြို့နယ်ကနေဝင်ရောက်ရှင်ပြန်ရွေးချယ်ခံခဲ့ရပါတယ်။ဦးအောင်ရွှေဟာ2008ခုနှစ်ကြမှာဂျမားရေးအရာပါတီတာဝန်တွေကနေအနားယူခဲ့ပြီးတော့ကွဲလွန်ချိန်မှာအသက်101နှစ်ရှိပါပြီခင်ဗျာ။
သောရရှင်များရှင်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခက်အခဲကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတက်မတော်ဟာနိုင်ငံရေးမှာဥဆောင်မှုအခက်အခဲမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတက်မတော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အခြေရောက်မှပြောင်းလဲနိုင်မလဲ။ဘယ်လိုအခြေအနေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့လေးညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
ဒီရီကနေထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်ဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါမယ်။ရဲအရာရှိနှစ်ဦးနဲ့လူတအူးတေဆုံးခဲ့တဲ့စန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့ကန်တွေဒီသတင်းပတ်အတွင်းမှာအောက်မေ့ပွဲအခမ်းအနားတွေကျင်းပနေပါတယ်။အကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တဲ့စန္ဒပြပွဲတွေအတွင်းမှာသမိုင်းဆိုင်ရာရုပ်ထုတချို့လည်းဖျက်ဆီးခံခဲ့ရတာတွေရှိပါတယ်။အမေရိကန်ပြည်တော်စုမှသမိုင်းကြောင်းတွေကိုပုံဖော်ပြသတဲ့အခါဘလို့ထုတ်ဖော်မလဲ။အမတ်တရရုပ်ထုတွေဆက်ထားတင်သလား၊ထင်ကျင်စဉ်းစားမှုတွေအငင်းပွားမှုတွေလည်းရှိလာနေတဲ့အကြောင်း VOA သတင်းတောက် Robert Raffelli ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
လူပြည်ကြီးစိုးရေးစုယုံပွဲနဲ့စန့်ကျင်တဲ့ဆန္ဒပြပွဲတွေကြား ကားနဲ့ဝင်တိုက်မှုဖြစ်ခဲ့လို့၁၉ရောက်တန်းရပြီးမြို့သူတူတွေဆုံးခဲ့တဲ့ဆလော့ဆွေမျိုးရဲ့လမ်းမပေါ်မှာလူတွေကကိုယ့်အစီအစဉ်နဲ့ကိုအောက်မွေဝဲခန္ဓာတွေကျင်းပခဲ့တာပါကားနဲ့တိုက်ခံရပြီးတည်ဆုံးသွားခဲ့သူအသက်၃၂နှစ်အရွယ်ဟက်သော့ဟီယာအတွက်အမတ်တရထိမ့်မဲ့နေရာတွေတတ်မှတ်ဖို့တောင်းဆိုမှုတွေလည်းရှိလာနေပါတယ်အမေရိကန်ပြည်တွင်းစစ်အတွင်းကဗိုလ်ချုပ်ကြီးရောဘတ်အီလီရဲ့ရုပ်ထုကြီးကိုဖြိုဖျက်ဖို့မြို့တော်ဒါဝင်ရှိသူတွေဆုံးမြတ်ခဲ့ရကနေပြဿနာတွေစားဖြစ်ခဲ့တာပါဗိုလ်ချုပ်ကြီးလီက1800ပြည်နယ်တွေအတွင်းတောင်ပိုင်းခွဲထွက်ရေးတပ်ဖွဲ့တွေကိုဦးဆောင်ခဲ့သူပါတောင်ပိုင်းပြည်နယ်တော်များများကြားကိုကြေးကျွန်းတွေကိုကိုယ်ပါသာပိုင်ဆိုင်ခွင့်ဆက်ပေးဖို့ဦးဆောင်လှူရှားခဲ့သူတူလည်းဖြစ်ပါတယ်ဒီဗိုလ်ချုပ်ကြီးရဲ့ရုပ်ထုကိုဖယ်ရှားပစ်မယ်ဆိုတဲ့သတင်းကြောင့်လူပြူကြီးစိုးရေးလှူရှားသူတွေရှားလော့ဘေးတပြို့ကိုရောက်လာပြီးကန့်ကွက်ရင်းနဲ့ထိတ်တဲ့ရင်ဆိုင်မှုတွေကြုံခဲ့ရတာပါကန့်ကွက်သူတွေကတချို့ကဗိုလ်ချုပ်ကြီးလီဟာသမိုင်းမှာတိုင်းပြည်အတွက်ကောင်းမွန်ရည်ရွယ်ချက်နဲ့လှူဆောင်ခဲ့သူလို့ဆိုပါတယ်တချို့ကလည်းသူ့ရဲ့ရုပ်ထုရှိနေတာကတိုင်းပြည်အမောင်ဖုံးခဲ့တဲ့အဆိုးအဝါဆုံးအချိန်တွေကိုပြန်ပြီးတော့အမွန်းတင်တယ်လို့ဖြစ်နေတယ်ဆိုပြီးဝေဖန်ပါတယ်ဆန္ဒပြသူတယောက်ကအခုလိုပြောပါတယ်
we have to take all of these things down flags statues
ဒါရီအားလုံးကိုကျွန်တော်တို့ဆွဲဖယ်ပြရပါလိမ့်မယ်အလံတွေရုပ်ထုတွေအားလုံးဒီလိုအောင်းမေ့ဖွယ်လှုပ်ထားသမျှအသားရောင်ခွဲခြားရင်းနဲ့အတိုက်ခံတွေကိုအားပေးအားမြောက်လုပ်နေတာပါဒါရီမရှိမှဖြစ်မယ်လူတွေအားလုံးအတူတကွစူးစီးပြီးညီညွတ်မှုရှိတယ်ဆိုတာမျိုးကိုပြရပါလိမ့်မယ
်တချို့ကတော့ဒီအမြင်ကိုသဘောမတူပါဘူးတခြားမျိုးကန်တယောက်ကအခုလိုကန့်ကွက်ပြောဆိုပါတယ
် this is tragic it should never have come to this no one should have ever died
ဒါစိတ်မကောင်းစရာပါဒီလိုဘရောမှမဖြစ်တင်ပါဘူးဒီလိုမျိုးအဆုံးတက်လိုက်တာမျိုးဘရောမှမဖြစ်တင်ပါဘူးသူတို့ကိုမဖျက်ဆီးပစ်တင်ပါဘူးသူတို့ကတမိုင်းမှာမှတ်ကြောက်တင်ခံရမဲ့သူတွေဖြစ်ပါတယ်ကျွန်တော်တို့ဒီလိုအခြေအနေရောက်လာအောင်တမိုင်းကိုနားလည်ဖို့တွေးတောဆင်ခြင်တတ်အောင်လူသားဆန်မှုကိုမျက်ကွယ်မပြုတ်အောင်ဒီအထိမ့်မှတ်တွေရှိနေတာပ
ါဘာဖြစ်ဖြစ်မြို့ကန်တွေဂျာကလူနည်းစုတွေဂျာမှာတော့စိုးရိမ်ထိတ်လန့်မှုတွေရှိလာနေပါတယ်တူရကီနိုင်ငံကနေရှားလော့စပေးမြို့ကိုလွန်ခဲ့တဲ့ဆယ်နှစ်ကရောက်လာပြီးစားတော့ဆိုင်ဖွင့်ထားတဲ့သူတယောက်ကတော့အကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပေမဲ့လည်းဒီမှာဆက်ပြီးသူနေထိုင်ရက်တည်ရေးကိုတော့အဟန့်တားဖြစ်မှာမဟုတ်ပါဘူးဆိုပြီးအခုလိုပြောဆိုပါတယ်
because I really feel unsafe right now
ကျွန်တော်အခုတော့လုံခြုံတယ်လို့မခံစားရတော့ဘူးကျွန်တော်ကတခြားနိုင်ငံကရောက်လာတဲ့သူဟာဒါပေမဲ့မယုံနိုင်လောက်အောင်ပါပဲဒီမြို့မှာနေတဲ့သူတွေလူကောင်းတွေလို့ကျွန်တော်တကယ်ယုံတယ်အခုလိုလူပြူကြီးဆိုးရိမ်လုံနေတဲ့သူတွေကိုအနိုင်ပေးမှာမဟုတ်ပါဘူး
အခုဆိုရင်တချို့အဖွဲ့အစည်းတွေကဗိုလ်ချုပ်ကြီးလီရဲ့ရုပ်ထုကြီးနေရာမှာကားတိုက်ခံရပြီးတည်ဆုံသွားခဲ့တဲ့ဟက်သော့ဟီယာရဲ့ရုပ်ထုကိုစားထိုးပေးဖို့အွန်လိုင်းကနေလက်မှတ်ရေးထိုးပြီးရှာလော့စပေးမြို့အုပ်ချုပ်သူတွေစီတောင်းဆိုနေကြကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြသွားတာပါရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဆိုးရွားဆုံးကုန်သွယ်ရေးသဘောတူညီချက်လို့ပြောထားတဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA နဲ့ပတ်သက်လို့အမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကြားပထမတစ်ချော့ဆေးဆက်ညှိနှိုင်းမှုတွေဒီသတင်းပတ်မှာစတင်ခဲ့ပါတယ်။ဆယ်စုနှစ်နှစ်စုကြာရှိလာခဲ့တဲ့ NAFTA သဘောတူညီချက်ကြောင့်အမေရိကန်ပြည်ထောင်စုကကုန်ထုတ်လုပ်ငန်းတွေမှာအလုပ်တွေတန်းနဲ့ချီဆုံးရှုံးခဲ့ရတယ်လို့သမ္မတထရမ့်ကအပြစ်တင်ပြောဆိုနေတာပါ။အမေရိကန်အတွက်မျှတတဲ့သဘောတူညီချက်မဖြစ်ဘူးဆိုရင်ဒီသဘောတူညီချက်ကိုဖျက်သိမ်းမယ်လို့လည်းသမ္မတကကတိပြုထားပါတယ်။ဒါပေမဲ့ကုန်သွယ်ရေးဆိုင်ရာကျွမ်းကျင်ပညာရှင်တွေကတော့ဆေးစပ်ညှိနှိုင်းမှုတွေမအောင်မြင်ရင်ဖြစ်လာနိုင်တဲ့အကျိုးဆက်ကကြီးလိမ့်မယ်လို့သတိပေးနေကြတဲ့အကြောင်းသတင်းတောက် Mail AC ကပေးပို့ထားတဲ့သတင်းလွှာကိုမခင်ဖြူထွေးကပြောပြမှာပါရှင်။
အမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံကြားကုန်သွယ်မှုဟာ1994ခုနှစ်ကစလို့ဒေါ်လာ290ဘီလီယံရှိရာကနေ 1.1 ထရီလီယံအထိတိုးလာခဲ့တာပါ။ဒါပေမဲ့အမေရိကန်ကုန်ထုတ်လုပ်ငန်းတွေမှာတော့အလုတ်ကိုင်9သန်းလောက်ဆုံးရှုံးခဲ့ရပါတယ်။ဒီပေါ်ပြင်းထန်ဆုံးဝေဖန်တဲ့သူကတော့သမ္မတဒေါ်နယ်ထရမ့်ပါ။သူ့အနေနဲ့ပုံမကောင်းမွန်တဲ့သဘောတူညီချက်ဖြစ်အောင်လုပ်သွားမယ်လို့လည်းကတိပြုပြောဆိုထားပါတယ်
။ It's been very good for Canada, it's been very good for Mexico, but it's been
ကနေဒါနိုင်ငံအတွက်သိပ်ကောင်းပါတယ်။မက္ကဆီကိုအတွက်လည်းသိပ်ကောင်းပါတယ်ဒါပေမဲ့အမေရိကန်အတွက်ကတော့ဆိုးရွားလွန်းပါတယ
်စီးပွားရေးပညာရှင်တချို့ကတော့ဒါကအလို့ကျိုးပြောတာလို့ဆိုပါတယ်အလုတ်ကန်တွေဆုံးရှုံးရတာဟာတရုတ်နိုင်ငံတိုးတက်လာတာနဲ့လူတွေအစားအလို့အလျောက်အလုတ်လုပ်ပေးတဲ့ဆက်တွေကိုတိုးမြင့်သုံးဆွဲလာတာကြောင့်လည်းဖြစ်တယ်ဆိုတဲ့အချက်ကိုပြစ်ပယ်ချလို့မရဘူးလို့ Wilson Center ကနေဒါဌာနက Laura Dawson က Skype ကနေတဆင့်ပြောပါတယ်
The United States is manufacturing more goods now than it ever has, but it's doing it with fewer people.
American ပြည်အောင်စုကအလုပ်သမားအင်အားနည်းနည်းပဲတုံးပြီးတော့ကွန်ပျူတာစီးကိုအရင်ကားထက်ပိုအများကြီးတိုးမြင့်ထုတ်လုပ်နေတာပါ
။တချို့ကတော့ NAFTA သဘောတူညီချက်ဟာအစကတည်းကချိုးရင်းချက်တွေရှိခဲ့တာလို့ဆိုပါတယ်။နိုင်ငံအကြီးဆုံးအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကစီးပွားရေးဆိုင်ရာအကြီးအကဲ Bill Spicks ကအခုလိုပြောပါတယ်
။ It's very much a corporate agreement to raise corporate profits. It has no meaningful protection.
ဒါကစီးပွားရေးအကျိုးများနှင့်တိဘို့အတွက်စီးပွားရေးလုပ်ငန်းကြီးတွေကြားချုပ်ဆိုတဲ့စာချုပ်မျိုးပါ။တဘောပါဝင်ခြင်း၊လူခွင့်နဲ့လူသမားအခွင့်အရေးတွေကိုထိထိရောက်ရောက်အကာအကွယ်ပေးတာမျိုးမရှိပါဘူး
။ကနေဒါနိုင်ငံသားဤဌာနဝန်ကြီးခရစ်စတီယာဖရီလန်ကတော့ NAFTA သဘောတူညီချက်ဆက်ပြီးတော့ရှိတဲ့နယ်လို့တနင်္လာနေ့တုန်းကလူမှုကွန်ရက်ပေါ်ကနေတစ်ဆင့်ပြောသွားပါရစေ
။ The Canada-US economic relationship is the most significant, the most mutually beneficial.
ကနေဒါနဲ့အမေရိကန်စီးပွားရေးဆက်နွယ်မှုဟာအထင်ရှားဆုံးနဲ့နှစ်ဖက်အပြန်အလှန်အကျိုးမြတ်ရှိဆုံးကမ္ဘာပေါ်ကအထူးအောင်ဆုံးသဘောတူညီချက်တစ်ရပ်ဖြစ်ပါတယ်
။လူဝါကသက်သာတဲ့မက္ကဆီကိုနိုင်ငံကဆက်ယုံနေမှာရင်းနှီးမြှုပ်နှံမှုတွေတိုးလာတဲ့အတိုင်းအောင်မက္ကဆီကိုဆွေးရအရာရှိတချို့ကတော့ NAFTA သဘောတူညီချက်ကိုလက်တွေ့အကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးလို့ပြောကြပါတယ်။ဒီသဘောတူညီချက်ကိုကမ္ဘာလုံးဆိုင်ရာဆက်နွယ်မှုတွေကြောင့်ဖြစ်လာတဲ့ရိုက်ခတ်မှုတွေကိုကိုင်တွယ်ဖြေရှင်းနိုင်အောင်ခင်းတဲ့အညီပြင်ဆင်ပြောင်းလဲသင့်တယ်လို့မက္ကဆီကိုတန်တမန်ဟောင်းတစ်ဦးဖြစ်တဲ့Albright Stonebridge စီးပွားရေးအကြံပေးအဖွဲ့မှလက်ရှိအကြီးအကဲအကြံပေးလုပ်နေတဲ့ Antonio Ortiz Mina ကပြောပါရယ
် So that as a block we can compete with other blocks Mexico is part of the solution.
ဒီအစုအဖွဲ့တစ်ခုအနေနဲ့တခြားအဖွဲ့တွေနဲ့ရှင်ပြိုင်လို့ရပါလေ။စိန်ခေါ်မှုတွေကိုဖြည့်ဆင်းရမှာ Mexico နိုင်ငံကပြဿနာမဟုတ်ပါဘူး။အဖြေဒီစိတ်ပိုင်းသာဖြစ်ပါလေ
။ဒါပေမဲ့ American အနေနဲ့ Mexico နဲ့ကုန်သွယ်ရေးလုပ်ငန်းပြမှုကိုလျှော့ချပြီးကုန်သွယ်ရေးမှာအငင်းပွားစရာဖြစ်နေတာတွေကိုဖျက်သိမ်းပစ်နိုင်တဲ့လုပ်ပိုင်ခွင့်ရှိနေတာကကနေဒါမှာရှိတဲ့တစ်ထုပ်လုပ်သူတွေအတွက်အကျိုးမြတ်ဖြစ်စေနိုင်ပြီးဆက်ဆက်ညှိနှိုင်းမှုတွေကိုတော့ပိုပြီးတော့ခက်ခဲစေနိုင်ပါတယ်။Laura Dawson ကအခုလိုပြောပါတယ
် I foresee nothing but obstacles that's the nature of a good trade deal
Okay carry ပဲမြင်မိတယ်ဒါကလည်းမှန်ကန်တဲ့ကုံစွေရေးစိစက်ညှိနှိုင်းမှုတွေရယူတဲ့အခါမျိုးမှာကြုံရလေရှိတဲ့သဘောပ
ါ NAFTA နဲ့ပတ်သက်လို့စိစက်ညှိနှိုင်းမှုတွေခုနှစ်ချိန်အထိလှုပ်သွားဖို့ရှိနေပါတယ်ဒီအတွက်ဆွေးနွေးပွဲတွေကိုတော့မက္ကဆီကိုသမ္မတရွေးကောက်ပွဲမတိုင်ခင်လာမယ့်2018ခုနှစ်ဇူလိုင်လနောက်ဆုံးထားပြီးတော့လှုပ်သွားမှာဖြစ်ပါတယ်ရှင်
မခင်ဖြူထွေးပြောပြသွားတာပါရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ် BPTN Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာညဥ်ပိုင်းမှာထုတ်လွှင့်မယ့်အစီအစဉ်မှာတော့ကျမရေးဦးအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်းရင်တရင်လွာစားတဲ့တရင်ပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါရှင်။အခုညနေပိုင်းရဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်မယ်ရှင
်။ဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာပြီးခဲ့တဲ့သတင်းပတ်ကဖြစ်ပွားခဲ့တဲ့သွေးထွက်သန်ယူအကြမ်းဖက်ဆန္ဒပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မချက်စကားကိုတလွဲကောက်ပြီးဖော်ပြနေကြတယ်လို့ဆိုပြီးသတင်းမီဒီယာတွေနဲ့ Republican အထက်လွှတ်အမတ် Lindsey Graham ကိုပါသမ္မတ Donald Trump ကဒီကနေ့သူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးပြီးတော့ဝေဖန်လိုက်ပါတယ်။လူသေးဆုံးတဲ့အထိအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစောပိုင်းစနေနေ့မှာသမ္မတကဗတ်အားလုံးကိုပြစ်တင်ပြောဆိုလိုက်ပြီးအဲဒီနောက်တနင်္လာနေ့မှာတော့မတိမငြိမ်ဖြစ်အောင်လုပ်ခဲ့တဲ့နာစီလက်သက်တွေလူပြူကြီးစိုးရေးဝါဒတွေကိုရှုတ်ချပါတယ်။ဒါပေမဲ့တခါအဲဒီနောက်တနေ့အင်္ဂါနေ့မှာအစောပိုင်းသူဝေဖန်ခဲ့တဲ့အတိုင်းပဲလူပြူကြီးစိုးရေးဝါဒဆန္ဒပြသူတွေကိုရောတံပြန်ဆန္ဒပြသူတွေကိုပါဗတ်အားလုံးကိုအပြစ်ဖို့ဝေဖန်လိုက်ပြန်တာဖြစ်ပါတယ်။ဒီဖြစ်ရက်မှာကားနဲ့တိုက်ပြီးတော့အသက်ခံလိုက်ရတဲ့အမျိုးသမီးအတွက်ဖျောင်းတိုင်ဝှေ့ပြူဆူတောင်းပွဲကိုတော့ဒီ Charlotte's Bay မြို့မှာပုံထူးနေညကကျင်းပခဲ့ပြီးလူရပေါင်းများစွာပါဝင်ဆင်နွှဲခဲ့ကြပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပဲ့ထင်းတဲ့ဒုံးကျည်စစ်စစ်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့စီးရအရေးမယူခင်မှာတောင်ကိုရီးယားနဲ့အရင်ညှိနှိုင်းခွင့်ပြုချက်ရယူသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထက်လောင်းအာမခံပြောကြားခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျင်အင်းကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားအကြားတစ်ဖက်နဲ့တစ်ဖက်ဒီနေ့မှမှပြောဆိုနေရကနေတကယ်စစ်ပွဲဖြစ်လာနိုင်တဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေချိန်မှာသမ္မတမွန်ကအဲ့ဒီလိုဒီကနေ့ပဲပြောကြားလိုက်တာပါရှင်။ဟာကောင်မာတော့ဒီ2014ခုနှစ်တုန်းကဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲကြီးဖြစ်ပွားတာနဲ့ဆက်ဆက်ပြီးတော့လူငယ်တက်ကြွလှုပ်ရှားသူဂျော့ရှွာဝမ်နဲ့အတူနောက်ထပ်ကျောင်းသားကောင်းဆောင်တို့ကိုအရင်ကသူတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တွေကိုပြောင်းလဲပြီးတော့ဒီနေ့ထောက်နှံတွေအသီးသီးချမှတ်လိုက်ပါရစေ။
ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမခင်ဖြူထွေးကြေညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဤတန့်စင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Bright Sun ရဲ့ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်တော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.